မနေ့ကချင်းပြည်နယ်ပလက်ဝမြို့နယ်တုံးဝရွာအနောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ရဟတ်ရင်နှစ်စီလာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ရခိုင်တပ်တော် AA ကသတင်းထုတ်ပြန်ထားပါတယ်။ဘူးတိတော်မြို့နယ်ဇေဒီတော်ရွာအနီးကိုလာရောက်တိုက်ခိုက်ခဲ့ကြောင်းနဲ့တရက်ပြင်းရွာအနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒီနေ့မှလည်းကြောက်တော်မြို့နယ်နဲ့ဘူးတိတော်မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားပြီးနှစ်ဖက်ထိခိုက်မှုရှိကြောင်း AA ပြောရေးဆိုခွင့်ရှိသူခိုင်သူခကပြောပါတယ်။
ကျောက်တော်မြို့နယ်ပေါ့နော်ဒီမီးကြောင်တဲရွာရဲ့ဒီအရှိတ်ဖက်1.3ကီလိုမီတာလောက်กว่าမှာနေ့လယ်7နာရီကစပြီးတော့အဲ့မှာတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်ဆိုတော့နောက်တနေရာကတော့ဒီဘူးတိတော်မြို့နယ်တရက်ပြင်းရွာအနီးမှာပေါ့နော်နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ခဲ့တာရှိတယ်ဆိုတော့ဒီအဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့တဦးသေးပြီးတော့နှစ်ဦးတန်ဟန်ရတာရှိတယ်ဆိုတော့ကျွန်တော်တို့ဘက်ကလည်းပဲအဲ့ဒီတိုက်ပွဲမှာတဦးတန်ဟန်ရတာရှိတယ်ဗျ
ရခိုင်ပြည်နယ်ရသေးတော်မြို့နယ်ရေစိုးချောင်းရွာဗျူဟာကုန်းအနီးမှာမင်းညပိုင်းကတိုက်ပွဲဖြစ်ပွားတဲ့နေရာအနားရှိနေတဲ့ရေစိုးချောင်းရွာဒေသခံဦးအောင်ထွန်းမြတ်ဆိုသူပျောက်ဆုံးနေတယ်လို့သိရပါဗျ။ဒေသခံတွေကသူ့ကိုရှာဖွေဖို့တပ်မတော်ဗျူဟာကုန်းကိုတွားရောက်တိုင်ကြားခဲ့ရမှာတပ်ကတိုက်ပွဲဖြစ်ပွားနေချိန်ရွာထဲမှာပဲနေကြဖို့ပြောဆိုခဲ့တာကြောင့်လောလောဆယ်ရှာဖွေဖို့အခြေအနေမပေးဘူးလို့သူ့ရဲ့ရောက်ဖဖြစ်သူဦးစိုးသိန်းထွန်းကပြောပါလေ
။ဒီဟာကိုသွားတိုင်နဲ့တိုက်တော့သူတို့ကမနေ့ကတိုက်ပွဲဖြစ်တဲ့ဒီအဲ့ဒီဘက်ကမသွားနဲ့ဆိုပြီးတားထားတယ်။အဲ့ဒါကြောင့်သူ့ကိုရှာဖို့မရသင့်ဘူး။ရှာဖို့မရတဲ့အတွက်စိုးရင်နေတာတခုပဲရှိတယ
်။နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဘုံမူကြီးဝင်းစော်ဦးကဒေသခံအရက်သားပျောက်ဆုံးတာမသိရကြောင်းရေစိုးချောင်းနီးမှာတိုက်ပွဲဖြစ်ပွားတာကတော့မှန်ကန်ကြောင်းပြောပါလေ။
ရန်သားတွေကြောက်တာပေါ့ညာတော့ဘာမှကျွန်တော်တို့မကြောက်ဘူးတိုက်ပွဲဖြစ်တာတော့မှန်တယ်ရန်သူရှီရနေကျွန်တော်တို့အလောင်းဟလာရတာရှိတယ်မနေ့ကတော့ကျွန်တော်တို့အလောင်းရန်သူရှီရနေနှလောင်းရတာပေါ့ဗျာအဲဒီလိုကြောင်းတော့မှဖြစ်တယ်ဟာ
ဒီနေမြေမှာလေချောင်းကနေကင်းထောက်နေတယ်တိုက်ပွဲတွေအတွင်းတက်မတော်ဘက်ကကြာဆုံးတာမရှိဘဲထိခိုက်ဒဏ်ရာရတာတော့ရှိတယ်လို့သူကဆက်ပြောပါတယ်ဘူတိတော်မျိုးနဲ့ကြာညိုပြင်ကျေးရွာနီးမှာလဲမနေ့ကတည်းကတနေကုန်တိုက်ပွဲတွေဖြစ်ပွားနေတယ်လို့လုံကြုံရေးရအမည်မဖော်လို့သူဒေသခံတအူးကပြောပါလေဒီကနေ့နေ့လယ်ပိုင်းမှာကြာညိုပြင်ရွာရဲ့ရခိုင်ရွာနဲ့မွတ်စလင်ရွာတွေကိုလက်နက်ကြီးကြီးကျရောက်ခဲ့လို့မွတ်စလင်ရွာက3ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးဘူတိတော်ဆေးရုံကိုပို့ဆောင်ထားတယ်ရခိုင်ရွာဘက်မှာတော့နေအိမ်၄လုံးမီးလောင်သွားတယ်တရက်ပြင်ရွာလဲလက်နက်ကြီးတန်းခန်းနေရတယ်လို့အဲ့ဒီဒေသခံကပြောပါလေ
နနိုင်လာစားကြည့်တယ်လည်းနေကြီးတွေလည်းလည်းထူတယ်လည်းနေငယ်တွေလည်းပိုက်တယ်ရောမမင်းလုံးကြီးတွေကလော့ရော်ရော်ရခိုင်ရော်ရော်တရော်လုံးတော့မဟုတ်ဘူးမိုးစနေရွာကနေယောက်ျားတယောက်ကတော့ပုံရင်းကိုချစ်တော်တယ်လို့ပြောတယ်မိန်းမတယောက်ကတော့အကုန်ပေါ်မှာထီးတယ်တဲ့ခလေးတယောက်တော့ဘေးနားမှာထီးမဲ့တော့ကျမတို့လည်းမသိသေးဘူးတုံညာသူတို့ကဘုံတုံစင်းရောက်သွားပြီ
ကြာညိုပြင်ရွာနီးမှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့ဒီကနေ့အခြေအနေကိုတော့သတင်းတွေတက်မလာသေးလို့မပြောနိုင်သေးဘူးလို့ဘုံမူကြီးဝင်းစော်ဦးကပြောပါတယ်ဒီအပိုင်းတွင်ရသေတောင်ဘူးသီးတောင်နဲ့ပလဲဝမြို့နယ်တွေမှာတိုက်ပွဲတွေနေတိုင်းနှီးပွားဖြစ်ပွားနေတာပါရခိုင်ပြည်နယ်မှာအခုနှစ်တွင်းလက်နက်ကြီးမိုင်းစရာတွေကြောင့်အရက်သားတွေတဲကတေဆုံးသူ90ကျော်ရှိနေပြီးဒဏ်ရာရသူကတော့130ကျော်ရှိနေပြီလို့ဒေသခံတွေကပြောပါလေကျွန်တော်နေမျိုးထုံးပါ